အဒီနေ့တော့ကျွန်တော်တို့ဒီ2021ခုနှစ်အတွက်ပေါ့နော်ကျွန်တော်တို့ဒီစထားတဲ့ income stream 6ခုအကြောင်းကိုကျွန်တော်ဒီနေ့ sharing လုပ်ပြန်ဖြစ်ပါတယ်မင်္ဂလာပါ Happy New Year ပါ Okay အဲ့တော့ DBS မြန်မာကနေပြီးတော့ကျွန်တော်တို့ Happy New Year မှာဒီနှစ်သက်2021မှာအဲကျွန်တော်တို့ဟိုလုပ်ဆရာတွေအများကြီးရှိပါတယ်ကျွန်တော်တို့ program အစ်တေနဲ့ video အစ်တေနဲ့ background အစ်တေနဲ့ studio အစ်တေနဲ့ကျွန်တော်တို့တွေ့ဖို့ရှိပါတယ်ဒါတွေကိုကျွန်တော်ဇန်နဝါရီလထဲမှာအားလုံးသိအောင်ကျွန်တော် sharing လုပ်ပေးပါမယ်အားလုံးဒီပီအတိုင်းပဲကျွန်တော် DBS မြန်မာကနေပြီးတော့မှဒီ online နေငွေရှာနည်းတွေငွေကိုဘယ်လို effective ဖြစ်အောင်အဲတုံးမလဲအဲ safe ဘယ်လိုလုပ်မလဲအဲဒီလိုကျွန်တော်နီးလန်းနေ digital marketing နေ content marketing နေ tool တွေအဲဒါတွေကိုကျွန်တော်တို့ပုံမှန်တင်ဆက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့DBS မြန်မာကိုကျွန်တော်တို့ subscribe မလုပ်ရသေးဘူးဆိုလို့ရှိရင်လည်း subscribe လေးလုပ်ပြီးတော့မှအားပေးခဲ့လို့ရပါတယ်ဒီဗီဒီယိုလေးကိုအဆုံးထိကြည့်ပြီးတော့မှကျွန်တော်တို့သဘောကျတယ်ဆိုလို့ရှိရင်လည်းကျွန်တော် like လေးပေးခဲ့ပါတော့အဲ့တော့ DBS မြန်မာရဲ့ကျွန်တော်ဒီ make money monday အစီအစဉ်လေးမှာကျွန်တော်တစ်ခါမှမလုပ်ဘူးတဲ့ဟာလေးတခုကိုကျွန်တော်ဒီဗီဒီယိုကနေပြီးတော့စပြီးလုပ်စေလုပ်ချင်ပါတယ်။ဘာလဲဆိုတော့တပတ်ကိုတခုကျွန်တော် online ကနေပြီးတော့ရတဲ့ဝင်ငွေနဲ့ကျွန်တော်ဝယ်ထားတဲ့ပစ္စည်းတွေပေါ့နော်။အဲ့တော့တပတ်ကိုတခုကျွန်တော်ပြပါမယ်။အဓိက online ကနေပြီးပတ်စံတကယ်ရလားဆိုရဲမေးခွန်းတွေကျွန်တော်တို့မေးကြရရှိတယ်။ဆိုမြန်မာနိုင်ငံမှာခက်တယ်။ဒါပေမဲ့မရတာတော့မဟုတ်ဘူးရနိုင်တယ်။ကျွန်တော်အခုဒီ channel မှာပြောနေတဲ့နည်းလမ်းတွေကတကယ်ရနိုင်တဲ့နီလန်းနေကြီးပဲကိုပဲကျွန်တော်ပြောနေတာဖြစ်တယ်။အဲ့တော့တက်တည်ပြတဲ့အနေနဲ့ကျွန်တော်တို့တပတ်ကိုကျွန်တော်ပစ္စည်းတစ်ခုကျွန်တော် showcase လုပ်တော့ပါမယ်။ဝယ်ပြီးသားပစ္စည်းပြင်ဖြစ်မယ်။အဲ့ဒီ week အတွက်ကိုမှဝယ်ထားတဲ့အသေးစားပစ္စည်းလည်းပြင်ဖြစ်မယ်ပေါ့နော်။အဲ့တော့ဒီတစ်ပတ်တော့ကျွန်တော်ဗာလီနဲ့စမလဲဆိုရင်အဲ့တော့Keychron K6 keyboard ဖြစ်ပါတယ်။အဲ့တော့ mechanical keyboard ပါအရင်မိုက်တယ်။ကျွန်တော်ဝယ်ထားတာဒေါ်လာနဲ့ဆိုလို့ရှိရင် $98 ကျတယ်ပေါ့နော်မြန်မာငွေနဲ့ဆိုရင်တသိန်း4000လောက်ရှိတယ်အဲ့တော့ဒါကီးဘုတ်လေးပါဒီလိုပုံစံလေးပါကျွန်တော်တို့အတန်းထောင်ကြည့်ပါတော့ mechanical keyboard ဖြစ်ပါတယ်စစ်ဖြစ်ပါတယ်key တွေကလည်းဖြုတ်လို့ရတယ်ကိုကြိုက်တဲ့ custom key caps တွေတက်လို့ရတယ် custom key caps ကတော့ထပ်မှာပေါ့နော်ဒါပေမဲ့ဘာလို့လဲဆိုကျွန်တော်ဒီကောင် original ကိုနည်းနည်းလေးကျွန်တော်ပြောင်းထားတဲ့ဟာလေးကိုကျွန်တော်တုံးနေတာဖြစ်ပါတယ်အဲဒါကိုဝယ်ဖို့တက်ကိုကျွန်တော်အပြင်ပတ်စံလုံးဝမသုံးပါဘူး online နေပဲကျွန်တော်သုံးတာပေါ့နော် online ငားရတဲ့ငွေနဲ့ပဲကျွန်တော်ဝယ်ခဲ့တာအဲ့တော့တပတ်ကိုအဲ့လိုမျိုး item တစ်ခုချင်းစီကိုကျွန်တော်ဒီလိုမျိုး make money money တွေမှာ showcase လုပ်သွားမယ် item အားလုံးဒီ online ရတဲ့ပတ်စံနဲ့ဝယ်တာကြီးပဲဖြစ်နေမယ်အပြင်ရတဲ့ကျွန်တော်ဝယ်ငွေနဲ့ဝယ်တာမျိုးလုံးဝမဟုတ်ဘူး okay ဒီဘက်တော့ကျွန်တော်တို့ keyboard keychron နဲ့စလိုက်တာ okay အဲ့တော့ကျွန်တော်တို့income stream 6ခုကြောင်းဆက်သွားရအောင်အဲ့တော့ဒီကြောင်းလေးမပြောခင်မှာကျွန်တော်ဒီစကားပုံလေးတစ်ခုပြောချင်ပါတယ်အဲ့တော့ don't put all your eggs in one basket မင်းရဲ့ကျုပ်တွေအကုန်လုံးကျုပ်ဥတွေအကုန်လုံးပေါ့နော်ချင်းနှောင်းတစ်ခုထဲမှာထည့်မထားနဲ့။ဘာကြောင့်လဲဆိုလို့ရှိရင်ချင်းနှောင်းတစ်ခုခုဖြစ်တဲ့အခါမှာဥတွေကွဲတယ်အကုန်လုံးကွဲမယ်အဲ့ဒါဆိုအကုန်လုံးဆုံးရှုံးမယ်အဲ့တော့အဓိပ္ပာယ်ကဘာလဲဆိုတော့ဒါဘာလို့ဆိုလိုရလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ယင်းနှိမ့်ညွန့်မှုကျွန်တော်တို့ရဲ့ income stream ပေါ့နော်ဝင်ငွေရနေတဲ့လမ်းကြောင်းတွေအားလုံးတနေရာထဲမှာစုမထားနဲ့ဆိုတော့ကနေရတဲ့ဆိုချလို့တခုတည်းပေါ်မှာမိခိုးနေလို့ကျွန်တော်တို့ရဲ့အဲ့ income stream တခုပျက်စီးသွားပြီဆိုရင်ကျွန်တော်တို့ရဲ့income အကုန်လုံးကုန်ပြီဥပဒေအားလုံးကွဲကုန်တဲ့သဘောပေါ့အဲ့တော့အဲ့ဒါဒီဘာမှတွေ့ရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ attic income လို့ခေါ်တဲ့ဝန်ထမ်းအလုပ်ဒါမှမဟုတ်အလုပ်တခုပေါ့နော်အဲ့အလုပ်တခုတည်းကိုမိခိုးနေတဲ့သူတွေစီမှာတွေ့ရတယ်အဲ့ဒီတခုအခု covid ဖြစ်တဲ့အလုပ်တွေအကုန်လုံးနားဝတယ်ဝန်ထမ်းတွေအ short ခံရတယ်ဆိုရင်အဲ့လိုတွေဒီincense stream တခုလုံးပြတ်သွားတာ။ဒါဒီသူတို့ရဲ့ဥတွေအကုန်လုံးတနေရာထဲမှာသူတို့ထားထားတာဖြစ်တဲ့အတွက်လို့ဖြစ်တာပေါ့နော်။အဲ့တော့တချို့လူတွေက no choice လုံးဝဒါဘက်မိခွန်နေရဖြစ်တဲ့အတွက်ဒါပြမရှိရတဲ့အချိန်မှာပျက်စီးသွားတယ်။လို့လူမျိုးကြီးလည်းရှိကောင်းရှိမယ်။ကျွန်တော်အကြံပေးချင်တာကတော့အဲ့လိုမျိုးတခုတည်းကိုမိခိုးတဲ့ဘဝကနေပြီးတော့နှစ်ခုသုံးခုခွဲဖြတ်နိုင်တဲ့ဘဝအထိရအောင်ဘယ်လိုကြိုးစားပြီးတော့တွန်းကြမလဲပေါ့နော်။ဒါကိုကျွန်တော်ဒီနေ့အဓိကပြောမှာဖြစ်ပါတယ်နော်။အဲ့တော့ကျွန်တော်တို့အပိုင်းကိုနှစ်ပိုင်းလောက်ကျွန်တော်ခွဲချင်ပါတယ်။active income ဘိုင်းနဲ့နောက် passive income ဘိုင်းပေါ့နော် active income ဆိုတာကကျတော့ကျွန်တော်တို့နေ့စဉ်အလုပ်လုပ်ရမယ်အချိန်နဲ့အလုပ်နဲ့ကိုကျွန်တော်လုံအားနဲ့ကိုငွေနဲ့လဲရတယ်ဒါမျိုးဒါ active income လို့ခေါ်တယ်ကျွန်တော်အခုဗီဒီယိုတွေရိုက်နေဒါပြောလို့ရှိရင်ဒါ active income တစ်မျိုးပဲပေါ့ ်ဒါပေမဲ့ဗီဒီယိုကကျွန်တော်နောက်ပိုင်းမှာဒီဗီဒီယိုထပ်ပြီးပြင်ဆင်ရမလို့တော့ပဲねတူတူပတ်စံရှာသွားနိုင်တဲ့အနေအထားကိုရောက်သွားပြီဆိုလို့ရှိရင်ဒါဒီအတိတ်ကနေပတ်စံအင်ကန်ကိုပြောင်းသွားပြီပေါ့เนาะအဲ့တော့ပတ်စံအင်ကန်ဆိုတာကျတော့အစပိုင်းမှာတစ်ခါပဲအလုပ်လုပ်ရပြီးတော့မှနောက်တူကနေတူဝင်ငွေဝင်နေတဲ့ဟာမျိုးပတ်စံအင်ကန်လို့ခေါ်တာအဲ့တော့ဒီမှာတော့ကျွန်တော် active income ရော passive income ရော income streams နှစ်မျိုးစလုံးအကြောင်းကိုဒီနေ့ကျွန်တော်ပြောပါမယ်။အခုတော့ active income ကနေကျွန်တော်စလိုက်ရအောင်။ Okay အဲ့တော့ပထမအဦးဆုံး number 1 income stream ကတော့ main active income stream ဖြစ်တယ်။ကျွန်တော်တို့အခုပုံမှန်လုပ်နေတဲ့ဟာတွေပေါ့။ဥပမာနေ့စဉ်ရုံးတက်နေရတယ်၊လာခရနေတယ်ဒါဒီ main active income stream ။တော်တော်များများရမှာတော့ဒီ income stream ကရှိကြတယ်။နော်အလုပ်လုံးဝမရှိတဲ့သူကလွင်ဒါမှမဟုတ်full time job မရှိဘဲနဲ့ freelance တွေလိုက်လုပ်နေတဲ့သူတွေကလွှဲရင်ဒီ main active income source ကတော့တော်တော်များများမှရှိတယ်။ဒီ income stream ကလည်းဒါကျွန်တော်တို့အခုအချိန်မှာပြည့်ပြည့်လုပ်နေရသေးတဲ့ income stream တစ်ခုလို့တချို့လူတွေအတွက်ပေါ့နော်။အဲပြောလို့ရတယ်။အဲ့တော့အခုလက်ရှိအလုပ်ရှိနေရဆိုလို့ရှိရင်လည်းလုပ်ပါ။ covid ကာလမှာအလုပ်ပြုတဲ့လူတွေအများကြီးပဲကိုယ့်အလုပ်ကမပြုတ်သေးဘူး။ကိုယ့်အလုပ်ပေးထားတဲ့နေဆိုလို့ရှိရင်မစိုးဘူးပေါ့နော်။အဲ့တော့လုပ်ပါ။ full time job တွေကျွန်တော်တို့ပြောလို့ရတယ်။ဒါဒီကျွန်တော်တို့ကိုယ့်ရဲ့active income stream အခုနေနဲ့ကျွန်တော်သတ်မှတ်လို့ရတယ်။အဲ့တော့ဒီ active income stream ကနေကျွန်တော်တို့ဗာရမလဲဆိုလို့ရှိရင်ဒါ career နဲ့ပတ်သက်တဲ့ကိုယ့်ရဲ့ဒီ professional လမ်းကြောင်းနဲ့ပတ်သက်တဲ့တိုးတက်မှုတွေကျွန်တော်တို့ရနိုင်လိမ့်မယ်။အဲ့တော့ဒါကိုကျွန်တော် income stream တစ်ခုအနေနဲ့ကျွန်တော်တို့သတ်မှတ်ပါတယ်နော်။အဲ့တော့ number 2ဒုတိယ income stream ကကျတော့ဗာလဲဆိုလို့ရှိရင် side hustle side hustle ဆိုတာ main အလုပ်ပြီးတဲ့အချိန်မှာ main အလုပ်မရှိတဲ့အချိန်တွေမှာလုပ်တဲ့ဒုတိယအလုပ်တစ်ခုဆိုလို့ရဆိုလို့ရှိရင်တတိယအလုပ်တစ်ခု၃ခုတော့လုပ်ကြရတယ်နော်အဲ့တော့ဘာဖြစ်မလဲဆိုလို့ရှိရင်ဥမာမနေ့ကနေ့ညနေကျွန်တော်ရုံးတက်တယ်အပြန်မှာအိမ်မပြန်သေးဘဲနဲ့ဥမာခိုင်သွားတင်တယ်စာသွားပြရတယ်အဲ့မနော်ဒါမှမဟုတ်အချိန်ပိုင်းစာဝင်တင်တယ်အဲဒါမှမဟုတ်ဒုတိယအလုပ်တစ်ခုကိုသွားတယ်ဥမာfreelance တစ်ခုပေါ့နော် part time job တစ်ခုလက်ခံထားတယ်အဲ့ဒါကိုသွားတယ်စေနေဦးနေနေမှာလည်းလိုပဲအချိန်ပိုင်းစာပြရတယ်အဲဒါမှမဟုတ်ကျွန်တော်တို့ဒုတိယအလုပ်တစ်ခုစင်ရီကနေပဲလောက်ရတဲ့အလုပ်တစ်ခုကိုသွားတယ်။ဒါမှမဟုတ်ရင် project တစ်ခုခုကိုအိမ်မှာလုပ်ပေးနေတယ်။ဥပမာ accountant တို့ဘာလို့ဆိုလို့ရှိရင်ဒါ accounting တွေလုပ်ပေးနေတယ်၊စီးရင်းတွေစစ်ပေးနေတယ်။အဲကျွန်တော်တို့ freelance website creator ဘာလို့ဆိုလို့ရှိရင် website တွေ code တွေရေးနေတယ်။အဲဒါမျိုးတွေပေါ့။ဒါဒီ side hustle လို့ခေါ်တဲ့ဒုတိယအလုပ်ပေါ့။အဲ့တော့ကျွန်တော်အခုအချိန်မှာကျွန်တော်ပြောမှာဆိုရှင်ဒုတိယအလုပ်တစ်ခုမရှိသေးဘူးဆိုလို့ရှိရင်စသည်ချင်းတယ်။ပင်မနဲ့ဘာညာဘာမှကျွန်တော်တို့ဟိုမတွေးနဲ့။ဘာကြောင့်လဲဆိုလို့ရှိရင်ပထမအလုပ်တစ်ခုကကိုယ်အသက်ရှင်မှုအတွက်ကိုဒီဘူစားဘူးတောက်ဘူးအတွက်ကိုဝင်ငွေပေးတယ်ဆိုရင်ဒုတိယအလုပ်ကနောက်ပိုင်းမှာကိုဒီထက်ပိုချမ်းသာလာဖို့ဝင်ငွေတွေတိုးပွားလာဖို့အတွက်ကျွန်တော်တို့ဒီအရင်းနှီးမြှုပ်နှံမှုinvestment အဲ့ဒါကိုပေးလိမ့်မယ်။နောက်ကိုကိုကို scale တွေမြှင့်ဖို့အတွက်ကိုသင်တန်းတွေပါတက်ဖို့အတွက်ကိုလိုတဲ့ပစ္စည်းတွေဝယ်ဖို့အတွက်ကိုဒါတွေကိုဒုတိယ second job က side hustle ကပေးလိမ့်မယ်။နောက်အဲ့တော့ကျွန်တော်တို့လည်းလုပ်နှစ်ခုသုံးခုလောက်ကျွန်တော်လုပ်ခဲ့ဦးတဲ့အချိန်ရှိတာ။မနေ့ကနေညနေရုံးသွားညနေပြန် freelance လုပ်တယ်ဒါမျိုးလေးကျွန်တော်လုပ်ခဲ့ဦးတာပဲအဲ့တော့အဲ့လိုလုပ်ခဲ့ဦးတဲ့အတွက်ကြောင့်မို့လို့လဲကျွန်တော်တို့လေ့လာရတယ်ပုံများလာတယ်ကိုစကေးတွေပိုတက်လာတယ်ပြီးပတ်စံလေးဝင်တယ်လေနော်အဲ့တော့အချိန်တစ်ခုလိုချင်တစ်ခုဆုံးလို့ပါဗျာပြန်လာတယ်အရက်တော့မယ်ဒါမှမဟုတ်ကျွန်တော်ရုပ်ရှင်ကြည့်မယ်ဒီအချိန်ကိုကျွန်တော်တို့ဒီ side hustle နဲ့အစားထိုးလွှဲလို့ရတယ်လေနော်အဲ့တော့အရက်တော့လို့ပြောရတယ်ဟုတ်တယ်ဒါပေမဲ့ side hustle ကြောင့်ဝေဘူဝင်လာတဲ့အခါမှာကိုဖြစ်ချင်တာဖြစ်လာတဲ့အခါမှာဒီထက်ပိုပြီးတော့ပြောစရာကောင်းတဲ့ဘဝကိုရောက်မှာနော်အဲ့တော့ side hustle လုပ်ပါဘာလို့မှမသိဘူးဆိုလို့ရှိရင်ကျွန်တော်ဗီဒီယိုတစ်ခုဒီမှာအပေါ်မှာတင်ပေးပါမယ် side hustle အကြောင်းကျွန်တော်ပြောထားတဲ့လုပ်လို့ရတဲ့အချိန်ပိုင်းလုပ်တွေအများကြီးကျွန်တော်ပြောထားတဲ့ဗီဒီယိုတစ်ခုရှိတယ်ဒီ channel မှာပဲနောက်တော့ကျွန်တော်အဲ့လေးအပေါ်မှာ link လေးတင်ပေးပါမယ်နော် okay အဲ့တော့ဒုတိယ income stream ဒီ side hustle ဖြစ်ပါတယ်အဲ့တော့တတိယ active income stream နောက်တစ်ခုပေါ့နော် small business ပါအဲ့တော့ကျွန်တော်တို့ online shop လေးတွေအခုတနင်္လာပိုင်းလုပ်ကြတယ်small business အသေးလေးတွေ idea လေးစားကြတယ်အိမ်မှာပဲဖြစ်ဖြစ် manufacturing တွေလုပ်တယ်ဥပမာဆက်ပြားတွေလုပ်တယ်အမွှေးတွေလုပ်တယ်ကိန်းမှုတွေဖုတ်တယ် handmade တွေလုပ်တယ်ပြီးရင်ကျွန်တော်တို့ဒီရောင်းစရာရှိရလေး online မှာတင်ရောင်းတယ်အဲဒါက small business ပဲဒါလည်းကျွန်တော်လုပ်စေခြင်းနဲ့ income stream နဲ့မှာပါတယ် okay အဲ့တော့အချိန်ရောကျွန်တော်တို့ညှိရမှာပေါ့ full time job လုပ်နေတယ် side hustle ဟိုညနေပြန်လုပ်မယ်စတေဒီယမ်နေတွေမှာ online shop အတွက်ကို product လေးတခုစပြီးထုတ်ဖို့အတွက်ကိုအချိန်ပေးနေတယ်အဲဒီ TOB ကနေဘလို့မှားလဲဆိုတော့လေ့လာနေပဲဒါမျိုးပေါ့အဲ့လိုမျိုးကျွန်တော်တို့လုပ်လို့ရတယ်အဲ့တော့ small business ကလည်းအခုအချိန်မှာတော့ကျွန်တော်နိုင်ငံမှာ small business ကနည်းနည်းတော့ခက်တယ်ဗျာဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီချင်းငွေတွေပါလေကျွန်တော်တို့ရဖို့ကကိုယ်အပေါင်းပစ္စည်းရှိမှရမှာတော့ပါရှိရအောင်ဒါပေမဲ့ဒီ small business ကနေပြီးတော့မှအကြီးဖြစ်မလာဘူးလို့မပြောနိုင်ဘူးဥပမာကျွန်တော်တို့ရှိပါလိမ့်မယ်မျက်စိရှိပါလိမ့်မယ်တိတိလေးရနေကြီးပြတာလေအများကြီးမြင်ရတယ် ကိုမန္တရတပိုင်းအစားအစာလေးတွေရောင်းနေရနေပြီးတော့ဆိုင်ဆိုင်ဖွင့်နိုင်တဲ့အနေအထားဖြစ်သွားတာမျိုးရှိတယ်။နောက်ကျွန်တော်တို့ပုံမှန် delivery ပန်းစည်းလေးတွေကျွန်တော်တို့ပြိုက်ပို့နေရနေပြီးတော့ရန်ကုန်ဆိုင်မန်းလေးဆိုင်ကျွန်တော်မိတ်ဆွေပဲဖြစ်သွားတာမျိုးရှိတယ်။နော်လုံးဝ handmade နဲ့ပရင်းနေနဲ့အင်းကြီးတွေနဲ့ဒီပန်းနေနဲ့ပို့ရတဲ့လူမျိုးဖြစ်သွားတယ်။နော်အကြီးဖြစ်သွားတယ်။ဒါမျိုးတွေလည်းကျွန်တော်မြင်နေရတာအဲ့တော့အချိန်တစ်ခုတော့ရင်းရတာပေါ့ချက်ချင်းရောအခုလောက်ဗတ်ဖန်တော့မဖြစ်ဘူးပေါ့၃လေးနှစ်လောက်တော့သူတို့ရင်းရဒါပေမဲ့အဲ့အချိန်မှာအစာပိုင်းမှာ small business လုပ်နေနေခုနကဒီ full time job လုပ်နေရတော့ပဲနောက်ပိုင်းဒီကအစဉ်ပြောင်းလဲတဲ့ကမ္ဘာ full time job ကိုထွက်လိုက်ပြီးတော့ဒီလုပ်ငန်းကိုပဲဖိပြီးလုပ်ငန်းရှင်တရားဖြစ်လာတာမျိုးပဲအများကြီးတွေ့ရနော်အဲ့တော့အခုအချိန်ရှိရဆိုလို့ရှိရင်အခုအချိန်မှာ online ကလည်းခက်ကောင်းပြီဖြစ်တဲ့အတွက်လောက်ပါအခုမလို့ရနောက်ကြမှာเนาะကျွန်တော်ပြောအောင်အခုမလို့ရနောက်ကြမှာအခုအချိန်မှာ digital business တွေစမလို့ရနောက်ကြလိမ့်မယ်เนาะဒီ2021ကိုလုတ်ဖြစ်အောင်လုတ်ပါလုတ်ဖြစ်လုတ်ဖို့ကျွန်တော်တို့ဆန္ဒရှိတယ်ဆိုရင်လိုအပ်တဲ့အကူအညီတွေအကုန်လုံးကျွန်တော်ပေးမယ်လိုတဲ့ training တွေကျွန်တော်ပေးမယ်အခု business idea မရှိဘူးမလားကျွန်တော် business idea အမျိုးများစွာကျွန်တော်စုပြီးတော့မှာအားလုံးအတွက်ကို package တစ်ခုအနေနဲ့ကျွန်တော်ထုတ်ပြီးပေးဖို့ကျွန်တော်စီစဉ်ထားရလေးရှိတယ်เนาะအဲ့တော့မမစိတ်မပူနဲ့ small business စပါโอเคဒါဒီ active income stream သုံးခုဖြစ်ပါတယ်Okay. Pro passive income stream. ဆိုတော့ passive income stream တွေနေကကျတော့ခုနကကျွန်တော်ပြောသလိုပဲ။တခါပဲအကြီးလောက်ထားပြီးတော့နောက်ဖြည်းဖြည်းချင်းဝင်ငွေရနေတဲ့လုပ်ငန်းအလုပ်မျိုးတွေ product မျိုးတွေဒါတွေကိုပြောတာပေါ့။ကျွန်တော် passive income ကိုကျွန်တော်ပို့ပြီးတော့အားဆိုင်ပြီးလုပ်လို့ရှိတယ်။ပထမပိုင်းတော့အကြီးကြီးကျွန်တော်လုပ်ရမယ်။အချိန်နေပေးရမယ်။ဒီဆောက်ရမယ်။ bait လုပ်ရမယ်။ဒီချကောင်းအောင်လုပ်ရမယ်။ပြင်အဲ့ဒါကိုပုံမှန်ရောင်းချပြီးတော့မှ income အမြဲရသွားတဲ့အမျိုးပဲကျွန်တော်ရွေးလိရှိတယ်ပေါ့နော်ဆိုတော့ခုနက key chron keyboard ဆိုလို့ရှိရင်လည်းဒါအဲ passive income တကူရဲ့နဲ့ဝယ်ထားတာ online ကနေရတယ်ဆိုလို့ freelance တွေပဲရေးတာမျိုးမဟုတ်ဘူး passive income နဲ့ပဲကျွန်တော်ဝယ်တာအဲတော့တပတ်ကိုတစ်ခုဆိုလို့ရှိရင်ညကျွန်တော်တစ်လကိုကျွန်တော်၄ခု၅ခုပြရမှာအဲ့ဒါအကုန်လုံးကျွန်တော် passive income နဲ့ဝယ်နေတာတွေကိုပဲကျွန်တော်ပြဖို့စီစဉ်ထားတာပေါ့နော်ဒါတော့အကျုံးမပြောတာ okay အဲ့တော့ passive income stream နောက်ထပ်၃ခုထပ်ကြည့်ရအောင် okay အဲ့တော့ passive income stream နောက်တစ်ခုပေါ့နော်နံပါတ်၄ခု၄ခုမြောက်ကshort term investment ဖြစ်တယ် short term investment ဆိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့ blog ရေးတယ် youtube channel အခုကျွန်တော် youtube channel လုပ်နေ facebook page တောင်းမယ် video တွေတင်မယ်ပြီးရင်ကျွန်တော်တို့ဒီ application လုပ်မယ် game တွေလုပ်မယ် digital products တွေလုပ်မယ်အဲ့တော့ဒါကို short term လို့ကျွန်တော်ဘာကြောင့်ပြောရလဲဆိုလို့ရှိရင် market တချို့ဟာတွေက short term ပြီးရင် long term ဖြစ်တော့နိုင်တယ်ဥပမာ youtube channel တကယ်လို့လို့ရှိရင် business ကြီးတစ်ခုအနေနဲ့ millionaire business တစ်ခုအနေနဲ့ဖြစ်သွားနိုင်တယ်။ application နဲ့ game တွေ develop လုပ်ရတာကြာကောင်းကြာမယ်။ပြီးရင်တော့အကြီးဖြစ်သွားနိုင်တယ်။နော်အဲ့လိုမျိုး blog အကြီးဖြစ်သွားနိုင်တယ်။နော်အဲ့တော့ Facebook page လုံးဝ business တစ်ခုဖြစ်သွားနိုင်တယ်။အခုကျွန်တော် message ရှိမှနေနေရတဲ့ creator တွေအများကြီးပဲ business ဖြစ်သွားတာတွေနော်။အဲ့တော့ဒီမှာပါကျွန်တော် short term လို့ပြောလဲဆိုလို့ရှိရင်တော့ပြန်ရတာနည်းနည်းမြန်နိုင်လို့ဥပမာကျွန်တော် store တွေကျွန်တော်ဝယ်ထားမယ်။ store တစ်ခုအမြဲပြန်ရဖို့ကနှစ်ကို100နဲ့ချီပြီးဆောင်းရတဲ့စတော့မျိုးတွေရှိပဲတဘောကအဲ့တော့ကိုဘလောက်အမြဲပြန်ရနိုင်လဲပေါ့နော်ဥမာအချက်ချင်းအမြဲနည်းနည်းလေးပဲယူမယ်ဆိုရင်တော့100နဲ့ဆောင်းရင်မှဆောင်းရမယ်ဒါပေမဲ့အမြဲကိုပုံမှန်ယူသွားမယ်ဆိုရင်100နဲ့လောက်ဆောင်းရတာမျိုးစတော့အနည်းဆုံး100နဲ့ဆောင်းရတာမျိုးရှိတယ်အဲ့တော့ဒီ YouTube channel က100နဲ့တော့မလို့ဒါရှင်းရှင်းလေးတနည်းနှစ်နှစ်အတွင်းမှာတော့ short term တစ်ခါတလေအခုလို2020မျိုး YouTube တွေဘာတွေတအားတက်လာတဲ့နှစ်မျိုးနဲ့ကြုံလို့ရှိရင်6လလောက်တွင်မှာဖြစ်သွားနိုင်တယ်။အော်ကျွန်တော် YouTube channel ဆိုလို့ရှိရင်2020August လောက်အထိကျွန်တော်အမှန်မမှားဘူးဆို August လောက်အထိကို subscriber ဒီ channel ဆို1000အောက်မှာပဲရှိရတယ်။တခြားကျွန်တော်မှာတခြား channel တွေတော့ရှိရတယ်။ကျွန်တော်ပြောပြလို့မရတဲ့ channel ရှိသေးတယ်။ဒါပေမဲ့ဟို1000အောက်မှာပဲဒီ channel တွေရှိရတယ်။ August ကနေအခုဒီ January အခု January December ပေါ့နော်။ဆိုတော့ရင်ကျွန်တော်တို့ subscriber 2000ဖြစ်သွားတယ်။ဒါဒါဒီ6လလောက်တည်းပဲအတွင်းမှာ6လတော့မရှိပါဘူးဒါ6လပဲထားပါ6လလောက်တည်းမှာတိုးတက်မှုရှိသွားတာပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်တစ်ခုရင်းလိုက်လို့ရှိရင်ရတဲ့အားမျိုးဒါအဲ့လိုကျွန်တော်ဒီမှာ short term လို့ပြောတာပေါ့ Facebook page ဆိုလည်းအဲ့လိုပဲဗီဒီယိုတွေကျွန်တော် produce လုပ်မယ်အဲ့တော့ဒီမှာ Facebook ကနေ YouTube ကနေ blog ကနေကြော်ညာတွေကနေပတ်စံရှာဖို့ဖြစ်လာဆိုဖြစ်နိုင်တယ်ကျွန်တော်ဒီမှာဗီဒီယိုတွေတစ်ခုတင်ပေးပါမယ်ကျွန်တော် YouTube ကနေဘယ်လိုပတ်စံရှာရမလဲဆိုတော့ ultimate guide ပေါ့နော်ဒီဗီဒီယိုအရင်ကြည့်ပါဆိုတော့ကျွန်တော်ပြောထားပေးတာရှိတယ်ဆိုတော့အဲ့လိုမျိုးလုပ်ရင်ဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်ဒီမှာမျှော်လင့်တာကတော့ YouTube တို့ Facebook တို့ကနေပေးတဲ့ပတ်စံကိုလည်းကျွန်တော်နည်းနည်းယူမယ်မျှော်လင့်တယ်ဒါပေမဲ့အဲ့ဒါကိုအဓိက main မဟုတ်ဘူးတခြားကကျွန်တော်တခြားငွေဝင်နည်းလမ်းတွေရှိတယ်ဥပမာကိုယ့်ကိုတနည်းအားမလူသိများလာတယ်ကိုက online course တစ်ခုလုပ်တယ်အဲ့ဒီကနေပတ်သက်လို့အဲကိုယ့် design နာနေတဲ့လူသိများလာတယ် design course လုပ်လို့ရတယ် merchandise တွေထုတ်ရအောင်မှာ t-shirt တွေထုတ်ရအောင်လို့ရတယ်ဥပမာပြပြတာပေါ့နော်အုတ်ထုတ်တွေထုတ်ရအောင်လို့ရတယ်ဒါမှမဟုတ် ဘယ်လိုလုပ်မလဲ freelance လုပ်မလားအဲဒါမျိုးကျွန်တော်တခြား business ဘက်ကိုသွားတဲ့ဘက်ကိုကျွန်တော်ပို့ပြီးတော့ဦးတည်တာပေါ့ဒီမှာတော့ okay အဲ့တော့ဒါပါတော့အဲ့တော့ဒါဒီကျွန်တော် short term investment အနေနဲ့ကျွန်တော်ဒီထဲမှာထည့်ထားပါတယ်အဲ့တော့အခု YouTube channel မရှိသေးဘူးဆိုလို့ရှိရင်စဖို့လေစိတ်ကူးရှိတယ်ဆိုရင်စပါနောက်ကြမယ်เนาะစပါ blog ရေးကျင်တယ်မရေးတတ်သေးဘူးဒါမှမဟုတ်မရေးပြတ်သေးဘူးဆိုရင်ရေးပါ Facebook page ထောင်ပြီးတော့ video တွေတင်ကျင်နေပြီမတင်ပြတ်သေးဘူးကွာဆိုရင်လာလာမေးကြရင်ကျွန်တော်အခု YouTube မှာလူတွေအများကြီးဖြစ်နေပြီ Facebook မှာလည်းလူတွေအများကြီးဖြစ်နေပြီ Facebook မှာကျွန်တော်လုပ်ချင်တယ်မကျွန်တော်ဟာသ video တွေရိုက်ချင်တယ်ဟာသ video တွေအများကြီးဖြစ်နေပြီ Facebook မှာကျွန်တော်ဘယ်လိုလုပ်အောင်လုပ်ဖို့တကယ်စိတ်ဝူးစီလာကျွန်တော်တို့မေးတယ်လုပ်ပါရှင်ရှင်တော့လုပ်ပါဒါပေမဲ့အရင်များလို့စဉ်းစားနေတာအေးအရင်များလို့စဉ်းစားနေတာဆိုရင်အခုလုပ်တော့အခုအရင်များလို့စဉ်းစားနေတာအခုရောက်တရားရှိရထား2021နှစ်ကုန်မှာအရောက်1000ဖြစ်မလာဘူးလို့မပြောနိုင်ဘူးအရောက်2021နှစ်ကုန်မှာအရောက်1000မဖြစ်တော့အရောက်200ဖြစ်သွားပြီဆိုပါဆိုအခုထက် competition နှစ်ဆများပါပြီကိုကစဉ်းစားတော့ရှိသေးတယ်2022နှစ်ကြာလို့ရှိရင်အဲငါစဉ်းစားတော့ငါအရင်များနေပြီနော်ဆိုပြီးအဲ့မှာသူများလောက်ရတယ်အရောက်300ဖြစ်သွားပြီ300ဖြစ်သွားပြီဒါမျိုးဖြစ်လာနေတယ်ဆိုတော့တော့အခုလုံးမယ်ဆိုအခုလုံးနောက်ကြမှဆိုနောက်ကြလေပုံများလေဖြစ်မှာပဲ competition อ่ะဟုတ်တယ်မလားကိုနဲ့ပြိုင်ဘက်တွေအဲ့တော့ကျွန်တော်ကလာပြောလို့ဟိုရှိရဲဆိုကျွန်တော်အမြဲပြောလို့ရှိရဲလုံးမယ်ဆိုရင်လုံးပါအခုလုံးပါနောက်ကြမကန်နဲ့အခုလုံးရင်သူများတဲ့နည်းနည်းစောလိမ့်မယ်နောက်ကြမှလုံးရင်သူများကမလုံးဖက်နေမှာမဟုတ်လုံးသွားလိမ့်မယ်ကိုကကြံခဲ့မှာဒါပဲကျွန်တော်ကလည်းအားလုံးလုံးခိုင်းတာပေါ့နော်အဲ့တော့ view channel လုံးချင်တယ်ဆိုရင်လုံးပါ application ถ้ายี้มาဆိုยี้ပါတော့ကျွန်တော်တို့ဒီ Facebook တွေကျွန်တော်တို့page ထောင်မယ်ဆိုထောင်မှာတော့ digital product ထုတ်တော့မယ် ebook တွေยี้มาဆိုยี้ပါတော့เนาะအဲ့တော့ short term investment အနေနဲ့ကျွန်တော်တို့ passive ကိုတွားမယ်ဟာမျိုးအခုစပါโอเคအဲ့ဒါလေး income stream number 4ဖြစ်ပါတယ်အဲ့တော့ income stream number 5 mid term investment လေးနောက်ခုနကလောက်တော့မမြင်တော့ဘူးပေါ့เนาะဘာကြီးလဲဆိုလို့ရှိရင်တခြား business တွေမှာရင်းနှီးမြှုပ်နေတာအခုကျွန်တော် business နှစ်ခုလောက်မှာကျွန်တော် investment တွေထည့်ထားတယ်တို့မရှုံးအဲ့2020မှာမရှုံးဘူးဆိုတာကတော်တော်လေးကျွန်တော်ကောင်းနေတယ်မှာပါတယ်2020မှာအားလုံးရှုံးကြရလေ2020မှာမရှုံးဘူးဆိုတာကတော်တော်ကောင်းနေတယ်မှာပါတယ်နော်အဲ့တော့အရှုံးနေတယ်ဆိုရင်တော့တော်တော်ကောင်းနေတယ်ထဲမှာပါသေးတယ်ဒါပါတော့အဲ့တော့ကျွန်တော် investment တွေထည့်ထားတာရှိတယ်အဲ့တော့တွက်နေသူလဲပတ်နေတယ်ကျွန်တော်အမျက်မရအောင်ဒါပေမဲ့မရှုံးဘူးအမျက်မရအောင်မရှုံးဘူး company တက်မိုးတက်လာတယ်အဲ့ဒါလေးတွေကျွန်တော်နောက်ပိုင်းကျမှ financial နဲ့ပတ်သက်တာလေးနောက်ပိုင်းပြောပါအောင်မယ်လောလောဆယ်တော့ဒီမှာဒီ income stream ကိုပဲအာရုံစိုက်ပြီးကျွန်တော် stock တွေအဲ့ mid-term investment မှာ stock ပါတယ်အဲ့တော့ကျွန်တော်တို့အခုဒီနေ့မျိုးနဲ့မယ်10နှစ်မှာကျွန်တော်တို့ထုတ်မယ်နော်ဒါဆိုတာ10နှစ်ဆိုတာပြောလို့ရှင် stock အတွက်ကကျတော့ mid-term လို့ပြောလို့ရတယ်နော်5နှစ်နဲ့10နှစ်ကြာ10နှစ်ကျော်ရမှ long term ပေါ့နော်အဲ့တော့ forex tradingနော် forex trading ကိုအခုတော်တော်များများလုပ်နေကြတယ်ငွေကြေးကစားတယ်ဘာညာ broker တွေကနေစွဲတယ်အဲ့တော့ကျွန်တော်အဓိကဒီမှာပြောချင်တာဒီကိုရှိရ forex trading မလွယ်ပါဘူးတယောက်ကလာပြီးတော့များအခုပတ်စံသိမ့်တရားကျွန်တော်ကိုပြကျွန်တော်ဒီမှာထည့်လိုက်မယ်ချက်ချင်းအခုပြီးရင်အခုကျွန်တော် training ပေးမယ်ဘယ်လောက်ပေးမလဲထားပါတော့နှစ်ရက်ပေးမယ်နှစ်ရက် training ပြီးတော့အဲ့အခုချက်ချင်း trade လို့ရပြီပတ်စံချက်ချင်း 10% 20% မြတ်မယ်လို့လာပြောရင်အဲ့ဒါခင်ဗျားတို့ဒုက္ခပေးမှုလာလိမ့်တာနောက်လို့ကျွန်တော်ဒီမှာဒီကနေထည့်ပြောတယ်အဲ့ဒါလိမ့်တာဘာကြောင့်လိမ့်လဲဆိုတော့တို့ကဟိုဘယ်လိုရမလဲ promise တော့အခုပေးမှာတော့ခင်ဗျားတို့ပေးမှာတော့မဟုတ်ဘူး promise တော့ပေးမှာမဟုတ်ဘူးအခုဒါတော့ risk များတဲ့ business เนาะအဲ့လိုတော့ပြောနေမယ် NA ရတော့များတယ်ကို NA များတယ်ဒါဆိုဒါလေ့ကျင့်မှုနဲ့ကျွမ်းကျင်မှုဖြစ်ရှိဖို့လိုတယ်ပေါ့ okay ဒါပေမဲ့အဲ့ဒါကိုသူကနောက်ကိုဖော့ပြီးတော့မှပတ်စံဟိုအရင်တောင်းပြီးတော့မှအရင်လုပ်နေမယ် forex trading นี่ကျွမ်းကျင်လာလို့ရှိရင်ပတ်စံတကယ်ရှာလို့ရတယ်ငွေတွင်းမယ်မကျွမ်းကျင်ရင်လည်းဘဝကိုဖျက်မယ်ဟာနော်အဲ့ဒါကျွန်တော်ဒီကနေပြောပါမယ်အဲ့တော့ forest trading ကိုကျွမ်းကျင်အောင်လုပ်ရပါမယ်အနည်းဆုံး2နှစ်မှအချိန်မပေးနိုင် forest trading လုပ်ဖို့မလွယ်ဘူးကျွန်တော်2019 February 2020 February 2021 February ဆိုရင်နှစ်နှစ်ပြည့်ပြီပေါ့ဟုတ်တယ်2019ကစားအဲ့လိုလောက်လုပ်တာတော့မှကျွန်တော် forest trading ကိုလုံးစီပတ်စီကျွန်တော်နားမလည်သေးဘူးလမ်းလုံးနေရတော့မယ်လေ့ကျင့်နေရတယ်ကျွန်တော်တိတ်ပြီးမလုပ်ဖြစ်တာလည်းပါပါတယ် channel မှာတချို့လုပ်ဖြစ်တဲ့လူတွေကနှစ်နှစ်အတွင်းမှာတော်တော်အဆင်ပြေသွားတဲ့လူတွေလည်းရှိတယ်အဓိကတော့ကျွန်တော်တိတ်ပြီးမလုပ်ဖြစ်တာလည်းပါတယ်တခြားလုပ်တွေရှိလို့ဒါပေမဲ့ကျွန်တော်လုပ်လို့လုပ်နေတာပဲဒါပေမဲ့မရသေးဘူးအဲ့တော့ကျွန်တော်တို့ forest trading မလွယ်ပါဘူးတကယ်လုပ်နိုင်မယ်ဆိုလို့ရှိရင်တော့သူကဘာအထိဖြစ်နိုင်တယ်ဆိုလို့ရှိရင်အဲ့နှစ်လောက်မှတခြားလုပ်ပြီးတကယ်ဒါကိုယ့်ရဲ့ trading system တကယ်ရောက်သွားပြီ trading mindset trader mindset တကယ်မှန်သွားပြီ money management နေမှန်သွားပြီ risk and reward management နေမှန်သွားပြီဒါမျိုးတွေပေါ့အဲ့ဒီအားလုံးမှန်သွားပြီဆိုရင်အဲ့ forest trading တစ်ခုရဲ့နေတဘွားလုံးနေလို့ရတယ်ပတ်စံလုံးဝစိတ်ပူစရာမလိုအလုံးလုံးစရာမလိုတလောက်ဒေါ်လာ2000ပဲဝင်တဲ့ system တစ်ခုခင်ဗျားစောင့်ထားနိုင်ပြီဆိုလို့ရှိရင်တလောက်2000ဝင်လို့ဆိုတာ forest trading မှာမခက်ဘူးအဲ့ဒါစောင့်ထားနိုင်ပြီဆိုရင်အာကျွန်တော်တို့ဒါပေါ်တော့အိမ်30လေ2000ဆိုရင်အိမ်30ဆိုရင်ဒါတော်တော်လေးကိုအာကာဘဖြစ်တယ်ညီမနိုင်ငံမှာเนาะအဲ့တော့ forest trading လေ့လာလို့ရပါတယ် mid term investment တွေကိုကျွန်တော်ထည့်ထားပါတယ်မကြွချင်ဘဲနဲ့မလုပ်ပါနဲ့เนาะ stock လည်းအဲ့လိုပဲမကြွချင်ဘဲနဲ့မလုပ်နဲ့ဒီတုံးကိုဆိုတော့မကြွချင်ဘဲနဲ့လုပ်လို့ရတဲ့ဟာမဟုတ်ဘူး investment ဆိုလည်းသူများကိုထည့်ဖို့အတွက်ကိုကိုကလေ့လာရအောင်ပါဒီလုပ်ငန်းကိုကိုနားလည်လားသူ့ရဲ့ financial report တွေအခြေအနေဘယ်လိုရှိတယ်လဲလေပဲပြောနေရလားအဲ့ဒါမျိုးတွေကျွန်တော်လေ့လာရအောင်ပါเนาะအဲ့တော့အာဒီတုံးကိုဒီ mid term investment တွေဖြစ်တယ်ကျွန်တော်လုပ်စေချင်တဲ့စပြီးလေ့လာစေချင်တဲ့ဒီသုံးခုကကျွန်တော်တို့လောက်တာတဲ့ဆိုင်စလေ့လာအောင်ပါဘောနော်လေ့လာစေချင်တဲ့ investment တွေဖြစ်တယ် income stream တွေဖြစ်တယ် okay နောက်ဆုံးနံပါတ်6 investment ကတော့ long term investment ဖြစ်တယ် long term ကျွန်တော်တို့ income stream ဖြစ်တယ် real estate လို့ခေါ်တဲ့အင်ချန်မြင်းနဲ့ပတ်သက်တဲ့ဟာတွေနောက် long term stocks တွေ index fund ဆိုတာနော်အဲ့တော့ဒီမှာတခြားဟာတွေရှိသေးတယ်ဒါပေမဲ့ကျွန်တော်ဒီနှစ်ခုကိုပဲကျွန်တော် pick up လုပ်ထားတာဘောနော်ဒီမှာနိုင်ငံမှာလောက်ကတာအဆင်ပြေမဲ့ဟာမျိုးပေါ့ real estate ကကျတော့ကျွန်တော်တို့အိမ်ချမ်းမြေအိမ်ခန်းတစ်ခန်းဝယ်တိုက်ခန်းတစ်ခန်းဝယ်တယ်ချမ်းတစ်ချမ်းဝယ်တယ်မြေတစ်ခုဝယ်တယ်ဆိုတာ long term တကယ် long term ထားနိုင်မှာအင်ငွေကအိတ်သွားမှာအဆန်ကိုပေးလိုက်တယ်ကိုလိုတဲ့အခါမှာရွှေလိုမျိုးချက်ချင်းရော့ဆိုအရေးဖြော်လို့မရဘူး liquidize မဖြစ်ဘူးတော့ liquid liquidity နည်းတယ်ပေါ့ရွှေဆိုလို့ရှိရင်ဖတ်ဆိုချက်ချင်းရောင်းလို့ရတယ်ဒီ real estate ကအိမ်ချမ်းမြေရောင်းချင်ချက်ချင်းရောင်းလို့မရဘူးဒါဒီအိမ်ချမ်းမြေရဲ့အားနေချက်ပေါ့အားတကျကတော့ long term investment မှာတော့ဒီကြပေါ့ဈေးတက်ဖို့ပုံများတယ်နော်အဲ့တော့ကျွန်တော်တို့ real estate ကိုလည်းကျွန်တော်လေ့လာဖို့လိုလာမယ်နောက် index fund long term stocks တွေ index fund ဆိုတာလေးကျွန်တော်ဒီမှာပြောပြရမယ်ဆိုလို့ရှိရင် index fund ဆိုတာကကျွန်တော်တို့ company တွေအများကြီးရဲ့ fund တွေအကုန်လုံးပေါင်းထားတာမျိုးဥမာ American မှာဆိုပါဆိုတကယ်ပါလုံးဒီ American တိုင်းနိုင်ငံလုံးကဒီ company အကြီးဆုံး company 500ရဲ့ကျွန်တော်တို့ share အားလုံးပေါင်းထားတဲ့ index fund ရှိတယ်အဲ့တော့အဲ့ကောင်ကိုကျွန်တော်တို့ကဒေါ်လာ1000ဘူးရင်းနဲ့မြောက်နယ်မှုလုပ်ရလို့ရှိရင်သူ percentage align ကို employee ကနေစပြီးတော့အောက်က company အခု500လုံးဖြန့်ပြီးရင်းနှီးမြှုပ်နှံမှုလုပ်သွားတာအဲ့တော့ဒီ company အခု500လုံးရင်းနှီးမြှုပ်နှံမှုလုပ်တာဖြစ်တဲ့အတွက်ရှုံးမှုအတွက်ခွင့်နေတယ်ဒါပေမဲ့သူ percent တော့ပြန်ရတာနည်းလိမ့်မယ်ပေါ့နော်အဲ့တော့10နှစ်20နှစ်30ထားရတယ်ပေါ့နော်အဲ့တော့ဂျာရက်မှာသူတို့3လတစ်ဖြည့်ပေးတဲ့ကျွန်တော်တို့ဒီ dividend 3လအမြဲတမ်းပြန်ခွဲ dividend တော့ရှိတယ်အဲ့တော့ဒါပေမဲ့အများကြီးတော့မရဘူးကိုယ်ရင်းနှီးမြှုပ်နှံမှုပဲမဟုတ်ဘူးကိုမြများရင်းနှီးမြှုပ်နှံတယ်မြန်မြန်ပြန်ရတာပေါ့ဗျာဒါပေမဲ့ကျွန်တော်ပြောချင်တာကတော့အဲ့လိုမျိုးရင်းနှီးမြှုပ်နှံမှုရှိရှိတွေကိုကျွန်တော် long term income stream တွေမှာကျွန်တော်တို့ထည့်ရကျွန်တော်လည်းတက်ရွက်တစ်ခုရတဲ့အခါကျလို့ရှိရင်ဒီ stock ကိုပဲရင်းနှီးမြှုပ်နှံမှုလုပ်ပြီးတော့ပဲကျွန်တော်တို့နေသွားတော့ဖို့ကျွန်တော်တို့စီစဉ်ထားတာပေါ့နော်အဲ့တော့လုပ်ပါဒါဒီလေ့လာအောင်ပေါ့အဲ့တော့ခုနကဒီ3ခုမှာကျွန်တော်ဒီ passive income တုံးခုမှာအခုစသည်ချင်တာတော့ passive income stream နာမည်လေးပေါ့နော် YouTube channel လေးအဲကျွန်တော်တို့Facebook page တွေ blog တွေစလုပ်ဖို့အခုရည်ရွယ်ထားရဆိုလုပ်ပါ channel နှစ်ခုကိုတော့လေ့လာပါ okay ဒါလေးကျွန်တော်တို့လုပ်စီချင်တဲ့ income stream တွေဖြစ်ပါတယ်အခုဒီအဆုံးထိကြည့်ပြီးတော့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ဒီ video လေးကနေကိုယ့်အတွက်အတွေ့အကြုံရမယ်ဆိုလို့ရှိရင်တော့ like လေးကျွန်တော်တို့ပေးခဲ့ပါပြီးရင်ဆွေးနွေးကြင်တာရှိရဆိုလို့ရှိရင်လည်းကျွန်တော် comment မှာ mention လို့ရပါတယ်အဲ့တော့ဒါရိုက်နေပတ်တဲ့အထက်မှာတချို့ဟာကြီးအတွက်ကို training တွေကျွန်တော်တို့စီစဉ်မှုတွေရှိပါတယ်။အဲ YouTube channel အတွက် training စီစဉ်မှုတွေရှိတယ်၊ camp တွေစီစဉ်မှုတွေရှိတယ်။အဲ့ပြီးရင်ကျွန်တော်တို့ဒီ online marketing အတွက် camp တွေရှိမယ်။အဲ့တော့ကျွန်တော် business digital business တွေတိစောက်ဖို့အတွက်ကိုကျွန်တော်တို့ camp တွေရှိမယ်။ဒါတွေအကုန်လုံးကျွန်တော်တို့ဒီ channel ကနေပြီးတော့မှ announce လုပ်ပေးပါမယ်။နော်။အဲ့တော့ဒီ channel လေးကို subscribe လေးကျွန်တော်လုပ်ထားပေးပါ။ပြီးရင်ကျွန်တော် notification bell လေးကိုနှိပ်ပြီးတော့မှ video အစ်တင်တိုင်းမှာကိုယ့်စီကိုအမြန်ဆုံးရောက်ဖို့ကျွန်တော်တို့ notify ယူထားလို့ရပါတယ်เนาะအဲ့တော့ကျေးဇူးအများကြီးတင်ပါတယ် DTP ရောင်းချပေးတဲ့အတွက်အရှိတစ်ပတ်ကြာလို့ရှိရင်ကျွန်တော် Barbie C လေး online ကနေပြီးတော့ passive income နဲ့ကျွန်တော်ဝယ်ထားအောင်မလဲဆိုတာလေးကိုစောင့်ကြည့်ပေးပါ okay အဲ့တော့ကျေးဇူးအများကြီးတင်ပါတယ် Happy New Year ပါအရှိတစ်ပတ် make money မှာပြန်ဆုံပါမယ်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါစေ